နောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ရေးရှေ့တိုးလှုပ်ဆောင်နေမှုကိုဝိုင်းဝန်းပြီးတော့ဖိအားပေးရမှာတရုတ်နိုင်ငံရဲ့ပူးပေါင်းမှုရရေးကြိုးပမ်းဖို့အတွက်ပီကင်းမြို့တော်ကိုတွားရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ဟာဒီကနေ့အောက်တိုဘာလ1ရက်နေ့မှာတရုတ်ထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံခဲ့ပြီးတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်အစီအစဉ်ကိုဆက်မလုပ်ဖို့ဘယ်လိုဖိအားပေးနိုင်မလဲဆိုတာကိုဆွေးနွေးခဲ့ကြပါတယ်။တရုတ်နဲ့အမေရိကန်နှစ်နိုင်ငံကုန်သွယ်ရေးနဲ့ရှိလာနိုဝင်ဘာလမှာတရုတ်နိုင်ငံကိုပထမဦးဆုံးအကြိမ်ရောက်ရှိမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ခီးစဉ်အတွက်ဘယ်လိုပြင်ဆင်မလဲဆိုတာတွေကိုလည်းခေါင်းဆောင်နှစ်ဦးထည့်သွင်းပြီးဆွေးနွေးခဲ့ကြပါတယ်။စနေနေ့အစောပိုင်းကတော့တရုတ်နိုင်ငံရဲ့ထိပ်တန်းတပ်တမန်ဖြစ်သူနိုင်ငံတော်ကောင်စီဝင်ရန်ဂျေးချီတရုတ်နိုင်ငံသားဝင်ကြီးဝေါင်ယီရိုနဲ့လည်းတိကျစီတွေ့ဆုံခဲ့ပါတယ်။အင်းကြီးချင်းမြောက်ကိုရီးယားနိုင်ငံရဲ့ပြည်ပကုံသွယ်မှုမှာတရုတ်နိုင်ငံကအများဆုံးလုပ်နေတာဖြစ်ပြီးတော့မြောက်ကိုရီးယားရဲ့ပြည်ပကုံသွယ်မှု90ရာခိုင်နှုန်းကတရုတ်နိုင်ငံနဲ့ဖြစ်ပါတယ်။မြောက်ကိုရီးယားကကြောင်မီသွေးတန်တက်တူရိုင်းခဲတက်တူရိုင်းနဲ့ပင်လယ်ဇာတွေတင်သွင်းနေတာကိုရှော့ချဖို့ကိစ္စမှာအမေရိကန်နဲ့တရုတ်အနီးကပ်တိုင်ပင်ဆွေးနွေးနေရတာရှိရပါအခုဆိုရင်တရုတ်ကကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုအတိုင်းလိုင်းနာလှုပ်ဆောင်ပြီးတော့မြောက်ကိုရီးယားနဲ့စီးပွားရေးလုပ်နေတာတွေကိုရက်တန့်ကျင်တဲ့ပုံပို့ပြီးတော့တွေးလာရတယ်လို့အမေရိကန်အရာရှိတွေကလည်းပြောပါတယ်အမေရိကန်ပြည်အောင်စုကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်အစီအစဉ်ကိုဆက်မလုပ်ဖို့ဖိအားပေးတဲ့အနေနဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကိုပို့ပြီးတော့တင်းကျပ်လှုပ်ဆောင်ထားတာလည်းဖြစ်ပါလိမ့်ရှင်